လေပြင်းစင်ပြန်အစိုးရရဲ့အကြအပြစ်ခတ်ရက်ဆဲဖို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းညှိနှိုင်းခဲ့ကြပြီးတနင်္ဂနွေညတကောင်မှစတင်သက်ဝင်ပါတယ်။လနဲ့ချီတိုက်ခိုက်မှုတွေအတွင်းရုရှားနဲ့တူရကီတို့ဂျာဝင်ညှိနှိုင်းမှုနဲ့သဘောတူညီခဲ့ကြတာပါ။ဒါပေမဲ့လည်းတချို့နေရာတွေမှာတိုက်ပွဲတွေရှိနေတယ်လို့အတိမပြုတ်နိုင်တဲ့သတင်းတွေမှာဖော်ပြနေတဲ့အကြောင်း AP သတင်းကဖော်ပြပါတယ်။လေပြားဆိုင်ရာကုလသမဂ္ဂမစ်ရှင်ကတော့ဒီသဘောတူညီချက်ကိုကြိုဆိုကြောင်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြောဆိုပြီးသက်ဆိုင်သူအလုံးအနေနဲ့သဘောတူညီချက်ကိုလေးစားလိုက်နာဖို့လေပြားနိုင်ငံတွင်ဆွေးနွေးပွဲတွေကိုပံ့ပိုးပေးကြဖို့လည်းတိုက်တွန်းထားပါတယ်။ဗိုလ်ချုပ်ကြီးဟောင်းခလီဖာဟက်တာနဲ့ဖိုင်ယက်ဆာဂျတ်ဆာရက်တို့ဦးဆောင်တဲ့အစင်ပြိုင်အစိုးရတွေကလေပြားကိုထိချုပ်နိုင်ရေးတိုက်ခိုက်နေကြတာဖြစ်ပါတယ်။ဟက်တာရဲ့တပ်ဖွဲ့တွေကအရေးပါတဲ့မြေထဲပင်လယ်စစ်ကမ်းမြို့ရှာတေးကိုပြီးခဲ့တဲ့သတင်းပတ်အတွင်းသိမ်းယူခဲ့ပါတယ်။ဒါပေမဲ့မြို့တော်ထရီပိုလီကိုသိမ်းယူရေးတိုက်ပွဲတွေကတော့သိမ်းနယ်ချီတဲ့အရက်သားတွေပိတ်မိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အီဘီလာကလေးကရပ်ဆိုင်းနေတာဖြစ်ပါတယ်။ရုရှားကဟက်တာရဲ့တပ်ဖွဲ့တွေကိုထောက်ခံပြီးတူရကီကတော့ကုလသမဂ္ဂထောက်ခံထားတဲ့ဆာရက်အစိုးရကိုထောက်ပံ့ရေးလစ်ဗျားကိုတက်တွေ့ဆစ်လွတ်ထားတာဖြစ်ပါတယ်။